မင်္ဂလာပါခင်ဗျာ။စင်ညာပိုင်းတရက်လီလိုက်စီစဉ်ကနေပြီးကျူးစွာရတယ်။ကျွန်တော်ဒီနေ့ဆွေးနွေးကြမယ့်အကြောင်းအရာကတော့ဒီဖလွတ်တော်နိုင်ငံရေးနဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ခန့်ကဏ္ဍအခြေအနေဖြစ်ပါတယ်။အဓိကကတော့ကျွန်တော်ဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့အခုလာမယ့်ဒီရွေးကောက်ပွဲအတွက်ကိုယ်စီတောင်းနေဖြစ်နေမကြသေးခင်ကဆိုလို့ရှိရင်ဒီ88ဒီမျိုးဆက်အကြောင်းသားခေါင်းဆောင်ဟောင်းတွေကိုကူကြီးအပါဝင်ပေါ့နောက်ထင်ရှားတဲ့ဒီတက်ကြွလှူရှားသူတွေနောက်ပညာရှင်အတော်များများဒီရွေးကောက်ကမောက် NLD ဘက်ကနေပြီးတော့ဝင်ရောက်ရှင်းပြန်ဖို့အတွက်စီရင်ပေးသွင်းမှုတွေရှိနေတာတွေ့ရပါတယ်။အဲ့တော့ဒီလိုမျိုး NLD ကအားဖြည့်လာတဲ့ NLD ဘက်ကပြင်ဆင်လာတဲ့ဒီအခြေအနေတွေဟာလွတ်တော်တွင်နိုင်ငံရေးအပေါ်မှာဘယ်လောက်ထိသက်ရောက်မှုရှိလာနိုင်ပါလဲ။လက်ရှိမြန်မာနိုင်ငံသွားနေတဲ့ပြည်ပြင်ပြောင်းလဲရေးအပေါ်မှာဘယ်လောက်ထိသက်ရောက်နိုင်ပါလဲ။ဒီပေါ်မှာစနစ်မှာဖြစ်ပါတယ်။အဲ့ဒီသက်ရောက်မှုအပြင် NLD ရဲ့အခြေအနေကိုပါကျွန်တော်သုံးသပ်ဖို့ဖြစ်ပါတယ်ခင်ဗျာ။ပထမတော့ကျွန်တော်ဒီစနစ်ဘက်ကဒီအခုလိုဝင်လာတဲ့လူတွေကိုကျွန်တော်ခေါ်ယူဖို့ပါ။ဒါမှမဟုတ်သူတို့ကအခုလက်ရှိစီရင်သွင်းထားတဲ့နေရာမှာပြောဖို့ဆိုဖို့အခက်အခဲရှိပါတယ်။အဲအကြောင်းမို့အဓိကပါဝင်ဆွေးနွေးပေးဖို့အတွက်ကျွန်တော်ဒီနိုင်ငံရေးလေ့လာသူနှစ်ဦးကိုကျွန်တော်အဓိကဖိတ်ခေါ်ထားပါတယ်ပထမတူကတော့ဒီသတင်းမီဒီယာသမားဒေးလာဆရာကိုစီသူအောင်မြင့်ဖြစ်ပါတယ်နောက်တူကတော့ဒီနိုင်ငံရေးလေ့လာသူအကြီးအကဲသူဖြစ်တဲ့ကိုအောင်သူငင်းဖြစ်ပါတယ်နှစ်ဦးလုံးလေလိုင်းပေါ်ကိုရောက်နေကြပြီဖြစ်ပါတယ်ကျွန်တော်အရင်ဆုံးဒီသတင်းစာသမားဖြစ်တဲ့ကိုစီသူအောင်မြင့်ကိုကျွန်တော်ဖိတ်ခေါ်ချင်ပါတယ်ကိုစီသူကြားရမယ်ထင်ပါတယ်ခင်ဗျာ
ကိုစီကြားပါတယ်ခ
င်ဗျာဟုတ်ကဲ့ကိုစီသူခုနကကျွန်တော်ပြောသလိုပါပဲကျွန်တော်အရင်ဆုံးတော့လွှတ်တော်ဘက်ကိုမစိတ်ခင်မှာ energy ကိစ္စလေးကိုပြောချင်ပါတယ်အခုလို energy ကထင်ရှားတဲ့တက်ကြွလှူရှားသူတွေဝင်လာကြမယ်နောက်တစ်ခုကပညာရှင်တွေအခုဝင်ပါလာကြမယ်ဒီကိုစီလေးဖြစ်တဲ့ရွေးလာတဲ့ကိစ္စမှာNLD ရဲ့အခြေအနေနဲ့ပတ်သက်လို့ကောကိုအောင်ကိုစီတော်မြေဘလူးများသုံးသပ်မိပါလေခင်ဗျာအထဲမှာပုံပြီးပြဿနာတွေရှုပ်လာနိုင်လားဒါမှမဟုတ်ရှင်လူသစ်လူဟောင်းပြဿနာတွေရောဖြစ်လာနိုင်လားပုံပြီးအားကောင်းမယ်ထင်လားဘလူးယူဆပါလေအ
ဲကျွန်တော်မြင်လာပြောရရင်တော့အခုဒါကတော့အမတ်လောင်းပေါ့နော်အမတ်လောင်းအနေနဲ့သူတို့ခေါ်လို့ဟိုဝင်လာကြတဲ့ကိစ္စပါဆိုတော့ဒီအမတ်လောင်းနေရာဘာအတွက်လဲဆိုတဲ့ဥစ္စာကိုအရင်စဉ်းစားဖို့လိုပါတယ်အဲအမတ်လောင်းဆိုတဲ့ဥစ္စာကပထမတစ်ချက်ကတော့ဟိုလာမဲ့ယူကောက်ပွဲမှာအနိုင်ရပြီးရင်ဒီအမှတ်လောင်းနေရဘာလို့ရမလဲဆိုတော့ဥဒီပြည်ရေးလောက်ရမယ်အဲဥဒီပြည်ရေးမတိုင်ခင်မှာပို့ပြီးတော့အရေးကြီးတာကသမရတယောက်ရွေးကောက်နိုင်လို့ပေါ့ဆိုတော့အစိုးရဖွင့်နိုင်ဖို့အတွက်ကိုအဲ့ဒီစာကိုလောက်ရမယ်နောက်အဲ့လာကတော့ဟိုပြည်တော်စုအဖြစ်ဟိုလွတ်တော်အတွက်အမှတ်လောင်းရွေးချယ်ပွဲမှာဝင်ရောက်ရှင်းတယ်မဲ့လူတွေအတွက်ပေါ့ပြည်မှာတော့ပြည်နယ်နဲ့တိုင်းအတွက်ဆိုရင်အဲ့ဒါအယောက်ပေါင်း600ကျော်ရှိတယ်ဆိုတော့ NLD ကဒီဟာနဲ့ပတ်သက်လို့သူပြည်ပြည်ချက်ချာကိုဟိုညီဒီဟာဒီပြည်ချက်စနစ်ရစီစဉ်ထားသလားဆိုတာကျွန်တော်တို့မသိဘူးဒါပေမဲ့ကျွန်တော်နားလေတော့ပြောရရင်တော့ဒီအခြေအနေတွေကိုသက်ဆပြီးတော့မှသူဘယ်လိုလူတွေကိုလိုတယ်ဘယ်လိုလူတွေကိုဘယ်နေရာမှာထားမယ်ဆိုတာကိုဟိုလုပ်ပြီးတော့မှစီစဉ်ဖို့ဖြစ်နေလို့ဖြစ်တယ်ကျွန်တော်တူချင်းအမြင်ရဆိုရင်တော့သတ်တော်အမှတ်လုပ်ဖို့ဆိုတဲ့ဟာကဟိုဘယ်အတိုင်းကြည့်မှာပဲမဆိုဘူးပေါ့နော်တကယ်တော့နိုင်ငံရေးသမားဟိုဖြစ်တာကတော့ပိုကောင်းတယ်သူကနိုင်ငံရေးသမားဆိုတာနိုင်ငံရေးကိစ္စကိုသူလုပ်မယ်အစုအတွက်လိုအပ်တဲ့ဥပဒေဆိုင်ရာအထောက်အကူပညာရေးဆိုင်ရာအထောက်အကူဆိုရင်သူ့ကိုထောက်ကူမဲ့လူရှာမယ်သူမဟုတ်အထောက်အကူရဲ့အဖွဲ့တွေကိုပြဲ့မယ်အဲဒီဒီနည်းနဲ့သူကသွားလို့ရတယ်အဲတော့အခုလောလောဆယ် NLD လုံးနေတဲ့အနေအထားကအဲ့ဒီသဘောဟိုသိပ်ပြီးတော့သိရောက်တာတော့ကျွန်တော်ကဟိုမတွေ့ရသေးဘူးနောက်ပြီးတော့မှဒီအမတ်လောင်းရွေးချယ်တဲ့ဒီမှာလဲဘယ်ဟာတွေကပြည်နယ်နဲ့တိုင်းဘုံစစ်ကိုသွားမယ်ဘယ်ဟာတွေကဟိုပြည်နယ်စစ်နေမှာထားမယ်ဆိုတဲ့ဟာတွေကလည်းဟိုရှင်းရှင်းလင်းလင်းမရှိရသေးဘူးဆိုတဲ့အခါကျတော့ NLD ရဲ့လောလောဆယ်လုံးနေတဲ့ဟာကပေါ်ပြီးအားကောင်းလာမယ်အခြေအနေမျိုးလို့တော့ကျွန်တော်တို့မမြင်မိသေးဘူးခင်ဗျ
ဟုတ်ကဲ့ကျွန်တော်တို့ကြားသလောက်လေအခုအနေထားကခုတင်သွင်းတဲ့ကုသလောင်းတင်သွင်းမှုကမြို့နယ်တွေကနေပြီးတော့ဥမာတချို့မြို့နယ်ဆို2ယောက်3ယောက်ရှိပါတယ်အဲ့လိုတင်သွင်းကြတယ်ဒါပေမဲ့ဘ ഹു ကပြန်ဆုံးဖြတ်မယ်လို့ကြားပါတယ်ဘ ഹു ရဲ့ဒီရွက်ကောက်ပွဲနဲ့ပတ်သက်လို့စဉ်းစားထားတဲ့မဟာဗျူဟာနဲ့ပတ်သက်လို့ရောဥစစ်သူဘယ်လိုများတိခောက်မိပါလဲ
ဟုတ်ကဲ့ကျွန်တော်အဓိကဟိုတိခောက်တာကတော့ကတော့လို့ပေါ့နော် NLD ကသူပြောပုံဆိုပုံဒီမှာကျွန်တော်အကြက်ခတ်တယ်နောက်တူးချင်းလည်းကျွန်တော်မေးကြည့်တာရှိတယ် interview လည်းလုပ်တာပေါ့နော်လို့တော့အဲ့ဒီမှာဘာတွေတွေ့ရသလဲဆိုတဲ့ခါကျတော့ဒါမဲ့ယူကောက်ပွဲမှာဟို landslide အနိုင်ရဖို့ဆိုတဲ့ဥစ္စာမျိုးပဲသူတို့ပြောတာရှိတယ်ဟိုအဲ့လိုမျိုးဟိုဘယ်လိုလဲအပြတ်သတ်အနိုင်ရဖို့ဆိုတဲ့ဟာက1990ယူကောက်ပွဲကိုပြန်ပြီးပြောရတာပေါ့ဒီမျိုးကြီးပြောပုံရတယ်လက်ရှိလုပ်နေတဲ့ယူကောက်ပွဲက1990ယူကောက်ပွဲနဲ့မတူဘူးဗျအဲ့တော့အမှန်လောက်အရေးအတွက်ဒီ1100ကျော်လောက်ရှိတဲ့အနေအထားမှာတိုင်းနဲ့ပြည်နယ်အတွက်ရှိတဲ့အမှတ်လောင်းအတွက်ကအဲ600ကျော်900နီးပါးလောက်ရှိတယ်။ပြန်လာတွေကတော့ဒီ900ကျော်ကတော့ဒီပြည်နယ်အဆင့်ပေါ့နော်။ဒီဥစ္စာဘဟုအဆင့်ပေါ့ပြည်တော်စုအဆင့်ပေါ့။အဲ့တော့ဘဟုအဆင့်ပြည်တော်စုအဆင့်မှာအာယုံစိုက်မှသာလျင်ဒါကတကယ်ကိုတိုင်းပြည်လုံးအတွက်ဥပဒေပြုနိုင်တဲ့အမှတ်တွေအဲ့ဒီအပုပ်ကိုတွေကပြီးတော့မှနောက်သူကသမရတောက်ရွေးချယ်ရမှာအရန်အရေးပါတဲ့အင်အားစုတွေအဲ့လိုမျိုးဖြစ်တယ်။ပြန်လဲခုနကကျွန်တော်ပြောတဲ့600ကျော်900လောက်ဆိုတဲ့အင်အားစုတွေကတော့တိုင်းနယ်ပြည်နယ်မှာသူအမှတ်တွေလုပ်ပြီးတော့မှသိပ်ပြီးတော့မှအရေးမပါတဲ့အနေအထားကိုသွားရမယ်။ဒါတော့ဒီဟာမျိုးတွေကိုတိတိကျကျခွဲခြားပြီးတော့မှလုပ်ထားတာမတွေ့ရဘူး။နောက်တစ်ခုကအဲ့ဒီအခုလောလောဆယ်ဆိုရင်က တိုင်းသားပါတီတွေကလည်းအင်အားကောင်းကောင်းနဲ့သူကရုပ်ကပွဲကိုဝင်ပြန်လာကြမယ်ဒါပေမဲ့တိုင်းသားပါတီတွေရဲ့အဓိကလိုလားချက်ကအဓိကသူတို့ရဲ့ဟိုပျော်မှန်းချက်ကဒီတိုင်းအဖြစ်လုံးမှာသူကသမရဖြစ်ဖို့မဟုတ်ဘူးသူတို့တွေကဥပဒေကျူးရေးမှာလွှမ်းမိုးဖို့လည်းမဟုတ်ဘူးသက်ဆိုင်ရာပြည်နယ်တွေမှာသူတို့ကိုသက်ဆိုင်ရာတိုင်းသားပါတီတွေကဟိုအမအများစုရပြီးတော့မှအဲ့ဒီမှာဝန်ကြီးချုပ်တယောက်ရရေးအဲပြီးတော့မှနောက်တစ်ဆက်တည်းသူတို့ဒီဥပဒေကျူးရေးမှာသူတို့ကရရေးအတွက်ဆိုပဲဆိုတဲ့အခါကျတော့ဒီဒီကြက်ကမတူရဘူးအချိုးစီးပွားလည်းမတူရဘူးဒါပေမဲ့ဒီနေ့အချိန်ကြီး NLD ကအဲ့ဒါနဲ့ပတ်သက်ပြီးတော့မှမဟာမိတ် policy တွေကောင်းကောင်းချပြီးလုပ်တာမတွေ့ရသေးဘူးအဲ့ဒါတွေကဘာလို့တစ်ခါပြန်ပြီးတော့ရက်ခတ်လာလဲဆိုတော့ခုနကတော့ကိုသားညုံပြောတဲ့အမတ်လောင်ရွေးချယ်ရေးမှာအဲ့ဒါတွေကိုပြန်ပြီးတော့ရက်ခတ်လာနိုင်မယ်အဲ့ဒါတွေကိုကြာကြာနဲ့ပေးချာဒီပေးချာလမ်းစဉ်တွေချမထားဘူးစီးစနစ်တွေကလုပ်မထားဘူးဆိုရင်အားလုံးရှုပ်ထွေးမှုတွေဖြစ်ပြီးတော့မှဟုတ်အခက်အခဲနဲ့ရင်ဆိုင်ရနိုင်တယ်လို့ကျွန်တော်ထင်တယ်ဗျ။
ဟုတ်ကဲ့ကုစီစီကျေးဇူးပါလေးလိုက်မမှာခဏနေပေးပါအောင်ခင်ဗျာ။ကောင်းသူငင်းလိုင်းမမှာရှိပါလားခင်ဗျာ။ကောင်းသူငင်းကိုမေးချင်ပါတယ်။ဟုတ်ကဲ့ကောင်းသူရေခုနကကုစီစီအောင်မြင့်ပြောသွားတဲ့ထဲကတစ်ချက်ကိုပဲကျွန်တော်ပြန်ကောက်ပြီးတော့မေးချင်ပါတယ်။မဟာမိတ်မူဝါဒပေါ့မြို့သားမျိုးစုဖွဲ့ချုပ်ရဲ့မြို့သားမျိုးစုဖွဲ့ချုပ်ရဲ့မဟာမိတ်မူဝါဒမူဝါနဲ့ပတ်သက်လို့မေးတဲ့နေရာမှာမမေးခင်မှာကျွန်တော်အချက်လိုက်အားဖြင့်ပြောမယ်ဆိုရင်ဒီမတိုင်ခင်မှာဒီ88မျိုးဆက်ဖွဲ့တွေညှိနှိုင်းတယ်ဒါပေမဲ့88မျိုးဆက်ဖွဲ့တွေဘလို့ညှိနှိုင်းမှုတွေရသွားလဲတော့အတိအကျတော့ကျွန်တော်မသိရပါဘူးခင်ဗျာ။ဒါပေမဲ့အခုဒီခေါင်းဆောင်တော်များကအနေဒီကနေဝင်ပြိုင်မှုရှိပါတယ်။နောက်ပညာရှင်တွေကိုဖိတ်ခေါ်တာရှိပါတယ်။ဒါပေမဲ့တစ်ချိန်တည်းမှာပဲ CRPP လို့တစ်ချိန်ကလုတ်ခဲ့တဲ့ခေါင်းဆောင်ပိုင်းကိုတော့သူတို့နေရာဖယ်ပေးမယ်။ဒါပေမဲ့တိုင်းသားပါတီနေရာအလုံးတော့ဖယ်ပေးမယ်မဟုတ်ဘူးလို့တော့ပြောပါတယ်ခင်ဗျာ။အဲ့တော့မြို့သားဒီမှုစီဖွဲ့ချုပ်ရဲ့အခုရွေးကောက်ပွဲအတွက်မဟာမိတ်မူဝါဒနဲ့ပတ်သက်လို့ကောင်းသူဘယ်လိုများသုံးသပ်မိပါလဲ
။ဟုတ်ကဲ့အခုချိန်မှာခုနပြောတဲ့ဒီ88ခေါင်းဆောင်အင်အားစုတွေပေါ့နော်။ဆိုတော့ဒါနဲ့ NLD နဲ့ဟိုတိချာရှိနိုင်တာလည်းကျွန်တော်ကြားရတော့ပေးချာမရှိသေးဘူးခင်ဗျပြီးခဲ့တဲ့တလောကကျွန်တော်မြန်မာပြည်သွားတဲ့ခါမှာဒီ88အုပ်စုကခေါင်းဆောင်တွေလည်းတွေ့ပါတယ်တွေ့တဲ့ခါကျတော့အခုချိန်မှာအခုကိုကိုကြီးပါဝင်ပေါ့နော်ဒီခေါင်းဆောင်တွေဝင်ရတယ်ဆိုတာကဒီမြို့နယ်ဆင် NLD တွေကကန့်လန့်တာပါဆိုတော့သူတို့ဒီဘိုးကနေတော့ဘယ်လိုဆုံးဖြတ်မယ်ဘယ်လိုသဘောထားပြီးမယ်ဆိုတာလည်းဟိုကျွန်တော်ပေးချာမသိရသေးဘူးပေါ့နော်ဆိုတော့နောက်တစ်ခါပြဿနာရှိတာကတော့ဒီ88ခေါင်းဆောင်တွေကသူတို့လိုချင်တာကတကယ်လို့လွတ်တော်တယ်ဒီကောက်ခံလို့ရောက်သွားတဲ့အခါမှာသူတို့ကဒီပြီးကြကန္နာဥပဒေပြည့်ရေးကိစ္စတွေမှာဟိုလွတ်လွတ်လပ်လပ်ရပ်တည်ခွင့်ဒါမျိုးကိုလိုပါတယ်ပြီးခဲ့တဲ့ကျွန်တော်တို့ NLD ဖြတ်သန်းခဲ့တဲ့ကာလမှာကြည့်မယ်ဆိုရင် NLD အမတ်တွေအားဒီလိုပြီးသတ်ဟိုလွတ်လပ်လပ်ပေါ့နော်ကိုယ်ဆန္ဒနဲ့ကိုယ်ရပ်တည်ခွင့်ရှိရလားဆိုတဲ့ပြဿနာလဲဒါတွေကဟိုပြောဖို့ကြာမှာသေးတယ်နောက်တစ်ခုကတော့သူတို့ရင်တိုင်းသားဒေသတွေမှာ NLD အနေနဲ့ကတော့အခုမြင်ရတဲ့ပုံစံအတိုင်းဆိုရင်သူကနေရာတော်တော်များများဝန်ဝင်ပြိုင်မယ်တိုင်းသားပါတီနဲ့ညှိပြီးတော့ဟိုကျွန်တော်တို့စီးကျင်းထိုးမှုခေါ်တာပေါ့နော်ဆိုတော့အဲ့တော့ကိုပြိုင်ရင်သူဖယ်ပြီးမယ်ဆိုတော့ဟာမျိုးလဲတေချာတော့ဟိုနားလည်မှုမရကြသေးဘူးလို့ထင်ပါတယ
်ဟုတ်ကဲ့ကျွန်တော်ခုနတစ်ချက်တစ်ချက်လေးပြန်ပြီးကြည့်ပါလေကောင်းသူခုနပြောတဲ့ခါမှာဒီ88ဘက်ကတချို့စိုးရိမ်နေတာရှိပါတယ်ဥပမာဆို88တစ်လျှောက်လုံးက88အုပ်စုတစ်လျှောက်လုံးကတီးကြစုလွတ်လပ်ရက်တိလာတဲ့ကိုမူဝါဒနဲ့ကိုရဲ့သဘောထားတဲ့ဒီရက်တိလာတဲ့ဒေါ်စန်းစုကြည်နဲ့ NLD နဲ့တော့မဟာမိတ်ပြုထားတာရှိတာပေါ့ဒါပေမဲ့အခုလို့ NLD အောက်ကဝင်မယ်လွှတ်တော်တဲ့သွားမယ်ဆိုရင်ဒေါ်စန်းစုကြည်ရဲ့ဩဇာရိတ်အောင်ရိတ်ကအရန်ကြီးပါတယ်ဒီပေါ်မှာသူတို့ပေါ်လွှမ်းသွားနိုင်လားဒါမှမဟုတ်ရှင်အပြန်အလှန်သဘောထားမတူတာတွေနဲ့ပို့ပြီးတော့ကြောက်စားကြီးဖြစ်လာနိုင်လားဘယ်လိုယူဆပါလဲ
ဟုတ်ကဲ့ဟိုပြောရမယ်ဆိုလို့ရှိရင်တော့ NLD ကဟိုတော်တော်များများကိစ္စတွေမှာဘိုးထိန်းချုပ်မှုများပါတယ်အထူးသဖြင့်အခုပြောရေးဆိုခွင့်ကိစ္စတွေနောက်တစ်ခါအခုသတင်းစာရင်းနဲ့ပြောတဲ့ကိစ္စတွေမှာအောက်ခြေကိုပိတ်ထားတဲ့ကိစ္စမျိုးတွေလည်းရှိပါတယ်ဆိုတော့တကယ်လို့88အင်အားစုခေါင်းဆောင်တွေဝင်လာတဲ့အခါမျိုးမှာဒီလိုကိစ္စမျိုးတွေကတော့ကျွန်တော်ထင်တယ်ဟိုပြဿနာဖြစ်လာနိုင်တယ်လို့ထင်ပါတယ
်ဟုတ်ကဲ့ခင်ဗျာကိုကိုစီသူရောကိုအောင်သူရောလေးတိုင်းပေါ်မှာခဏနေပေးပါအောင်ခင်ဗျာတော်ရှင်နေအလှည့်ဖက်ကိုကျွန်တော်အလှည့်ရင်ပေးချင်ပါတယ်ကိုလှမောင်ကိုလှမောင်ကြားပါလားခင်ဗျာ
ဟာကြားပါတယ်
ဟုတ်ကဲ့ဆွေးနွေးလို့ရပါတယ်ခင်ဗျာတူတူနဲ့မိ мян ချင်လည်းမိ мян လို့ရပါတယ်
အော်ဟုတ်ကဲ့ပါကိုတန်းညူပြတဲ့ခေါင်းစဉ်တဲမှာပါတဲ့တိုင်းဆိုတော့88တင်ညာချင်းနေပါလာတော့ကောင်းတော့ဗျာဒီလိုစီနေရအောင်ညှိဆက်တယ်လို့အခြေခံအဖြစ်မြင်ရပါတယ်သို့တော်လည်းအာမဆာလာလို့ပေါ့ဗျာကိုကလေးကပဲလောကလောကဆိုဝင်လို့လာပြီးတော့မှအာမဆာလာလို့ကြတယ်လို့ပြောသလိုမျိုးဖြစ်မှလည်းကြောက်ရတယ်အဲ့တော့ဒီဘယ်သူပဲဖြစ်ဖြစ်ပါ88ဖြစ်ဖြစ်အန္တရာယ်ဖြစ်ဖြစ်တင်ညာချင်းဖြစ်ဖြစ်တိုင်းသားပဲဖြစ်ဖြစ်ဒီသူကိုအချိန်မခံဘူးဒီသူရဲ့ဆန္ဒကိုမျက်ပွယ်ပြုတယ်ဆိုရင်တော့အဲ့ဒါဆန့်ကျင်ရမှာပဲလေအတိုက်ခံနေနေလဲအတိုက်ခံဆိုတာကတော့အာဏာရတဲ့လူကိုအာဏာလုံးတဲ့အာဏာရပါတီရဲ့တတိုက်ခံပါတီပေါ့ဗျာအဲတန်းဖွဲ့ပေါ့အဲအဲ့လိုဖြစ်လာမယ်ဘာလို့ဆိုတော့ဟိုအများလည်းပြပါတယ် NLD ကနိုင်မယ်အဲဆိုတော့ပြောဆိုအတက်တက်နိုင်မယ်မနိုင်ဘူးဆိုတော့ဒါကတော့ပြရမှာလေဆိုတော့နေ့ရောက်ပြောသွားတယ်လို့ပါပဲတိုင်းရင်းသားအနေနဲ့ပတ်သက်ပြီးတော့ဟိုမင်းအွန်လိုင်းလည်းခုနကပြောတိုင်းရင်းသားပဲညှို့ထိုးတာလားဗျာတိုင်းရင်းသားလည်းညှို့ထိုးပြီးတော့ဒီသမတ်သားဆိုတာလည်းဖြစ်လာတာလေအဲ့တော့တိုင်းရင်းသားပြဿနာနောက်မှ နောက်မှဆိုတာအခုလောဆယ်မှာ NLD ကို
ကျွန်တော်ကအန်ဒီကိုမှအန်ဒီကိုပုံမှာပေါ့လေအန်ဒီကိုပုံလိုက်ကြပါဦးเนาะဟုတ်ကဲ့ကုလားမောင်ကျေးဇူးပါဖိတ်ခေါ်ခြင်းလို့ပါကိုကြော့ဘူးတထောင်ကိုကြော့ဘူးတထောင်ကြားပါလားခင်ဗျာကြားပါဟုတ်ကဲ့ကိုကြော့ဘူးတထောင်တို့တို့လေးဆွေးနွေးလို့ရပါပြီဟုတ်ကဲ့အန်ဒီပါတီအတွင်းတို့ရင်းရှင်းရှိသူများဒီမိုကရေစီအရေးလုံးဆောင်ခဲ့သူများညချင်းမအပြောင်းဝင်ရောက်လာခြင်းဒီကောက်ခင်ရှင်ပေါ့မိ
တူတည်းမြေသားသက်တော်ကိုအုပ်စိမင်းရဲ့မြေသားသက်တော်မှာဒီမိုကရေစီလိုလားဒီတရားသမ္မတကိုပေါ်ထွက်လာရင်တိုင်းသားပါတီများ၏အကူအညီများစွာလိုအပ်ပါသည်ဖြစ်ဖြစ်ပါ၍တိုင်းသားပါတီများကို NLD အနေဖြင့်မဖြစ်မနေသိရင်ပြပါသည်ဒီကဘုတ်ပြီးတော့ပါက NLD နဲ့ရက်ခံဖို့ပြုသည်ထိုတိုင်းရင်ဆိုင်ခြင်းပြင်းပြထန်ထန်မဖြစ်နိုင်ပါအလုံးစုံပြောလို့ရင်ကျွန်တော်တို့နိုင်ငံပြည်ဒီမိုကရေစီလမ်းကြောင်းဖက်တို့အထက်အလျောက်ဒီရွေးချယ်နေကြောင်းကျွန်တော်သုံးသပ်မိပါတယ်
ဟုတ်ကဲ့ခုကျော်ဘူရောင်ကျေးဇူးပါပဲခင်ဗျာတနေ့သွားရှင်နေလဲဒီ line ပေါ်မှာခဏနေပေးပါအောင်ခင်ဗျာကျွန်တော်အဓိကဆွေးနွေးသူတွေကိုကျွန်တော်ပြန်ဖိတ်ခေါ်ချင်ပါတယ်ကောသူငင်းကြားပါလားခင်ဗျာကောသူငင်းကိုဖိတ်ခေါ်ပါတယ
်ဟုတ်ကဲ့ကြားပါတယ်ခင်ဗျာ
ကောသူငင်းကျွန်တော်အခုဒီပါလီမန်ဒီလွတ်တော်နိုင်ငံရေးဘက်ကိုလှည့်ချင်ပါတယ်အခုလိုမျိုး NLD ကစိုင်းပြင်းလာပြီးအပြတ်သတ်နိုင်မှုလဲသူတို့စူးစမ်းနေတယ်နိုင်ရမယ်လို့လဲဒေါက်ဆန်းစုကြည်ကလည်းပြောလာတယ်နောက်တစ်ဖက်ကပညာရှင်တွေအားဖြည့်လာတယ်တက်ကြွလှုပ်ရှားသူတွေအားဖြည့်လာတယ်ဒီအချိန်ကြီးကလွတ်တော်နိုင်ငံရေးမှာရောဘာလို့တွားကြီးရဲ့ရိုက်နေလဲခင်ဗျာလွတ်တော်နိုင်ငံရေးကလည်းအခုကျွန်တော်တွေ့ရတော့တော်တော်ရှုပ်ပါတယ်ကြံ့ခိုင်ရေးနဲ့စစ်တပ်နဲ့ NLD နဲ့အားပြိုင်မှုတွေကအပြန်အလှန်တွေဖြစ်နေတော့အဲ့ပုံမှာဘာတွေများတွားတက်ရောက်နိုင်မှာလဲခင်ဗျာ
ဟုတ်ကဲ့ဟိုပြောရမယ်ဆိုရင်တော့အခုလက်ရှိစစ်တပ်တစ်ချောင်းလုံးမှာတော့ဒါကြံ့ခိုင်ဖွံ့ဖြိုးရေးပါတီကအများစုနိုင်လာပါတယ်ဆိုတော့ဒါမဲ့ပြီးခဲ့တဲ့အခုဒါမဲ့အခု2015ရွေးကောက်ပွဲပြီးတဲ့နောက်ပိုင်းမှာတော့ NLD ကလွတ်တော်အမတ်တွေလည်းတော်များများနေရာရလာနိုင်တဲ့အနေအထားရှိပါတယ်ဆိုတော့အဲ့ဒီအနေအထားမှာတော့ NLD ဘက်ကလွတ်တော်ထဲမှာလူအများစုဟိုဝင်လာနိုင်ပြီဖြစ်အောင်ပေါ့နော်သမ္မတဖြစ်ဖို့အခွင့်အလမ်းကတော့ရေးကြည့်ရလို့ဖြစ်ပါတယ်ဆိုတော့အခုအနေအထားမှာတော့ပုံမှန်59စကိုမပြင်တဲ့ခါကျတော့ဒေါက်ဆန်းစုကြည်ကဟိုသမ္မတမဖြစ်နိုင်ရဲ့အနေအထားမျိုးလည်းတွေ့ရပါတယ်ဆိုတော့အဲ့ဒီအနေအထားမှာတော့ NLD ကဘယ်သူ့ကိုသမ္မတတင်မလဲစသဖြင့်ဒါတွေကိုလည်းဟိုစေချာပြင်ဆင်ထားတင်တယ်ဒီလူလူဘက်ကလည်းဟိုမျှော်လင့်ထားနိုင်အောင်ပေါ့နော်ဒါမျိုးချပြထားတဲ့ကာလလို့ထင်ပါတယ်ခင်ဗျာ
NLD ကဟိုတလောကရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့သူတို့ဒွန်ဆန်းစုကြည်သတင်းစာရှင်းလင်းပွဲမှာတော့ဒွန်ဆန်းစုကြည်ကသမရအထိသူတို့နဲ့ပြင်ဆင်မှုရှိတယ်ပါတီတည်းရပဲဖြစ်ရမယ်လို့ပြောပါတယ်ခင်ဗျာလက်တွေ့ကြရလားဖြစ်နိုင်ရလားကောင်းသူကြီးဘယ်လိုယူဆပါလဲဆ
ိုတော့လက်တွေ့အနေထားမှာတော့အခုချိန်ကြီးပေါ့နော် NLD ပါတီကပြောမယ်ဆိုရင်ဟိုဥက္ကဋ္ဌရှိတယ်ဒုက္ကဋ္ဌလည်းမရှိသေးဘူးအထွေထွေတွင်းမှုရောက်လည်းမရှိဘူးနောက်တစ်ခါအတွင်းမှု၃ရောက်ထားရတယ်ပေါ့ဆိုတော့ဒီလိုမျိုးကိုဖွဲ့စည်းပုံမှာဟိုကစလို့ကျွန်တော်တို့ institution ဆန်ဆန်ဟိုမဖြစ်သေးဘူးလို့ကျွန်တော်မြင်ပါတယ်ဆိုတော့အဲ့ဒီနေသားမှာတော့အခုချိန်မှာပြောမစွင်တော့ဒေါက်ဆာစုကြည်ရဲ့ဆုံးဖြတ်ချက်ကပဲပုံရေးကြည့်ပါတယ်ဆိုတော့အဲ့ဒီနေသားမှာဟိုဖွဲ့ energy ကိုနှိုက်ကလည်းပေါ့နော်ပို့ပြီးတော့institution ဆန်ဆန်အဖွဲ့ကြီးဆန်ဆန်လုံးသိနေလို့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့88ကဥမာကိုကိုကြီးတို့ဘာလို့ပါလာမယ်တခြားဒီပညာရှင်တွေပါလာမယ်ပြောနိုင်ဆိုနိုင်ပြောရဲဆိုရဲတဲ့လူတွေပါလွတ်တော်ထဲမှာရောက်လာမယ်ဆိုရင်ရော energy ဘက်ကပွားကောင်းလာမလားဒါမှမဟုတ် energy ကသဘောထားကြီးကွဲထွက်မှုတွေပိုဖြစ်လာမလား
ဟုတ်ကဲ့ဟိုပြောမယ်ဆိုရင်တော့နိုင်ငံရေးပါတီတော်တော်များများပေါ့နော်ကမ္ဘာပေါ်မှာကြည့်မယ်ဆိုရင်လည်းရွေးကောက်ပွဲတွေမှာကျွန်တော်တို့ပါတီဝင်တွေထက်ဆိုင်ပေါ့နော်လုံနိုင်ကြိုင်နိုင်တဲ့လူတွေပို့ပြီးတော့ဟိုဖိတ်ခေါ်လေးရှိပါတယ်အထူးသဖြင့်ဟိုမဲရနိုင်မယ်လို့ယူဆရင်ဖိလစ်ပိုင်မှာဆိုလို့ရှိရင်ရုပ်ရှင်မင်းသားတွေအစိုးရတွေဒီလိုနာမည်ကြီးတဲ့သူတွေလည်းခေါ်ပါတယ်အခုလို88အင်အားစုတွေပါလာတာတော့ကျွန်တော်များဝန်းစားပါတယ်ဆိုတော့ဒါပေမဲ့ဟိုဒီနေသားမှာ NLD ဘက်ကနေပြီးတော့ပို့ပြီးတော့ဟိုစနစ်တကျနဲ့ရှိဘယ်လိုလုပ်မလဲဆိုတာမျိုးတော့ဟိုကျွန်တော်တို့မဟာမိတ်ပေါ်လစီဆန်ဆန်ပေါ့နော်ဟိုသေချာချပြီးတော့လောက်သွားဖို့လိုမလို့ထင်ပါတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်ကိုစီသူလည်းမေးချင်ပါတယ်ခင်ဗျာကိုစီသူလည်းကြားမိပါပါအခုဒီကြားထဲမှာကြန့်ခိုင်ရေးပါတီကတစ်ဖက်အစိုးရနဲ့တစ်ဖက်ကစစ်တပ်ကတစ်ဖက်လိုအားပြိုင်မှုတွေရေးတာတားတာလေးကျွန်တော်လည်းတွေ့ရပါတယ်ဒီအနေအထားမှာမြို့သားဒီမိုကရေစီဖွဲ့ချုပ်ကအခုလိုပြင်လာတဲ့အခင်းချင်းနဲ့မြို့သားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ဘယ်လိုယက်တည်နိုင်မလဲလွတ်တော်နိုင်ငံရေးမှာဘာတွေဖြစ်လာနိုင်လဲဘယ်လိုယူဆပါလဲကိုစီသူ
အဲသူကလွတ်တော်နိုင်ငံရေးဆိုတော့ဒုတိယပေါ့အဲရွေးကောက်ပွဲကိုအခြေခံပြီးပြောမယ်ဆိုရင်အဓိကအားလုံးဦးတည်ကြတာကတော့ပြည်တော်စုအစ်မအမတ်အများကြီးရပြီးတော့မှသမ္မတတယောက်ကိုသူတို့ရွေးချယ်နိုင်ရေးပဲဒါမှသာအစိုးရဖွင့်နိုင်မှာပေါ့နော်ဒါပေမဲ့အခုချိန်ကြီးကျွန်တော်ကြည့်ရတာကတော့အရင်အာဏာရထားပြီးတော့အခုတတိအာဏာကိုဆုတ်ကင်ထားတဲ့ဒီခံပြုပါတီကိုပြောလို့ရတယ်စစ်တပ်နဲ့ကုလားလို့ချစ်မှုချုပ်အဟောင်းတွေပြောလို့ရတယ်သူတို့တွေကသူတို့ချင်းချင်းအရန်ကွဲပြဲနေကြတာပတ်နေဒါပေမဲ့ဟိုလောလောဆယ်ရထားတဲ့ တို့ရဲ့အာဏာကိုလက်လွတ်ပေးမယ်ဆိုတဲ့အကြိမ်ရောင်မျိုးတွေကျွန်တော်နည်းနည်းမှမတွေ့ရသေးဘူး။ဟိုပြောချင်တဲ့သဘောကအလုံးဟိုဒီလိုမျိုးပေါ့နော်။တကယ်လို့သာမတော်တဆ NLD ပါတီကသာပြည်တော်စုအဆင့်ဖြစ်ပေါ်မှာပေါ့နော်။68ရာခိုင်နှုန်းကျော်နိုင်သွားပြီးတော့မှသမ္မတတယောက်ယူသူတို့ကနေပြီးတော့မှအစိုးရဖွဲ့အဲ့လိုနေသားမျိုးမှာသူတို့ဘယ်လိုရင်ဆိုင်မလဲဘယ်လိုနည်းနဲ့လွှဲပြောင်းပေးမလဲဘာညာလောက်တာတော့မမြင်ရပဲနဲ့အဲ့တို့ကိုယ်တိုင်ဆက်ပြီးတော့မှအုပ်ချုပ်ဖို့ကြိုးပမ်းနေတာပဲမြင်ရတယ်။အဲ့ဒီဥစ္စာကို NLD ကရင်ဆိုင်ရမှာဒါကပထမပဲ။အကယ်၍သာအဲ့ဒီဥစ္စာကတစ်ခါတည်းကြရတယ်ဗျာ။ကျွန်တော်တို့ဒီမှာဟိုပြောတာပြောနေတာတန်ဟိုဘာလဲပါလီမန်အစိုးရအုပ်ချုပ်တဲ့အတိုင်းဒီနဲ့မတူဘူးလို့သာပြောနေတယ်။အခုကျွန်တော်ဟိုနမူနာပြောပြရမယ်ဆိုရင်ကျွန်တော်တို့အစ်စ်ကိုအမတ်ကြီးရွေးလိုက်လို့ NLD က68ရာခိုင်နှုန်းတော့မရဘူးဆိုရင်သူကဒီလွတ်တော်ထဲမှာအများစုကမရဘူးသမရကိုသူမရွေးကောက်နိုင်ဘူးအဲဒီမှာအစိုးရလည်းမဖွင့်နိုင်ဘူးအလားတူတကယ်နဲ့ထဲမှာဘာဖြစ်မလဲဆိုတဲ့အခါကျတော့လွတ်တော်နိုင်ငံရေးမှာလည်းသူကအများစုဖြစ်မှာမဟုတ်အများစုဖြစ်မှာမဟုတ်ဘူးဆိုတဲ့အခါကျတော့အဲ့ဒီချိန်ကျတော့မှတကယ်လို့မတော်တဆပေါ့အဲကိုရတော်ကလည်းဟိုစစ်တပ်ဘက်ကဖြစ်စီဒီကံကျိုးဘက်ကဖြစ်စီတက်လာတဲ့သမရနဲ့အစိုးရအဖွဲ့ကိုထိကြောင်းမှုဆိုတာကလည်းအလွန်ခက်ခဲပဲအခုလောလောဆယ်ဖြစ်နေတဲ့အခြေအနေနဲ့မတူဘူးလောလောဆယ်ဖြစ်နေတဲ့အခြေအနေကသမရဦးသိန်းစင်ကဒီခံကျိုးပါတီရပဲဖြစ်တယ်ဒီဘက်မှာလည်းတကယ်ကိုအများစုယူရတာကဒါဥရှိမန်းဆိုတဲ့ဟာကလည်းဒါဒီခံကျိုးပါတီရပဲဆိုတော့ NLD ကမလွဲမသွေသူအမတ်တွေအများကြီးအနိုင်ရပြီးတော့မှသမရတယောက်ရအောင်လည်းယူရမယ်အဲ့လိုရအောင်ယူရတဲ့တပြိုင်နက်တည်းမှာသူကဟိုဟာဟိုဟာဆက်ပြီးတော့ရလိမ့်မယ်တော်တော်လည်းမှာလည်းအများစုဆိုတဲ့ဟာကိုရလိမ့်မယ်ဒါမှသာဒါသူ့ရဲ့အကျိုးရှိနေမယ်ဘာလို့ဆိုရင်နောက်ခုတစ်လုံးသူဆုံးရှုံးနေမယ
်ဟုတ်ကဲ့ဆိုလိုတာကတစ်ဖက်ကအာဏာရအင်အားစုဘက်ကတစ်ချိန်လုံးကဒီစစ်အတိုင်းအဝန်သူဒီအင်အားစုတွေဘက်ကဒီသူတို့ဘက်ကအဲကြောင်းနေအကွဲပြဲတွေဒီပေါ်မှာ NLD ဘက်ကစိတ်ကူးညင်လို့မရနိုင်ဘူးလား
အာစိတ်ကူးညင်လို့ကောင်းကောင်းရတယ်ဒါပေမဲ့အဲ့ဒီစိတ်ကူးညင်မှုကိုသူတို့တွေကကောင်းကောင်းအကောင်တွေဖော်နိုင်မှုလိုတယ်တစ်ဖက်မှာအကွဲပြဲကအရင်ကြီးတယ်ဒီအချိန်ကတကယ်ပြောမယ်ဆိုရင် NLD ပါတီကလုံးကြက်ကင်တတ်မယ်ဤစနစ်ကြီးကောင်းကောင်းချတတ်မယ်ဆိုသူတို့ကတကယ်ကိုအချိန်ကောင်းမယ်ဒါပေမဲ့အဲ့ဒါလွယ်လွယ်ကူကူရမှာတော့မဟုတ်ဘူးအားလုံးကအစ်င့်တိုင်းအစ်င့်တိုင်းမှာသူတို့ပြည်ပြည်ချာအကုန်လုံးသွားဖို့လိုတယ်ဥပမာပြောရမယ်ဆိုရင်ခုနကတော့ကျွန်တော်တို့ပြောရတဲ့မှာပါတယ်တိုင်းလာနေတဲ့မဟာမိတ်ဖွဲ့တဲ့ကိစ္စမှာဟိုနိုင်မယ်ဆိုတဲ့ဟာကဟိုလုံးဝလွတ်လပ်ပြီးတရားမျှတတဲ့ယူကော့ပဲဖြစ်မယ်ဆိုရင်တော့တဘာမှဟိုပြည်တယ်လည်းမေးစရာမလိုဘူးခရီးလည်းမေးစရာမလိုဘူး NLD ကလုံးဝကိုအပြတ်ပြတ်နိုင်ရမယ်ဆိုတာဒါဘယ်လိုမှဆိုပြကြတယ်နိုင်ငံကလည်းပြကြတယ်ဒါပေမဲ့တိုင်းပြည်အဲ့ဒီချင်းတွေကိုမရောက်သေးဘူးပြဿနာတွေအများကြီးရှိနေသေးတယ်အကြီးပြဿနာတွေကိုရင်ဆိုင်ပြီးကျော်လွှားဖို့အစ်င့်တိုင်းအစ်င့်တိုင်းမှာသူတို့ပြည်ပြည်ချာချာလုပ်သွားနိုင်မှဆိုတာကြမှာဒါလို့ဆိုတချို့တော့ NLD အမတ်ဟို NLD တာဝန်ရှိသူတို့ကျွန်တော်တွေ့မှုတယ်သူတို့တွေကဆောင်းပြတိုးတယ်ကိုဂျုံမှုတယ်အနောက်ဆက်နေကိုဂျုံမှုတယ်ကျုံမှုတဲ့ခါကျတော့သူတို့စိတ်ထဲမှာထင်နေတာသူတို့ကြိုင်လိုက်သူတို့နိုင်သွားမယ်ပဲထင်နေရတယ်။ဒါပေမဲ့လက်တွေ့မှာနိုင်ငံကြီးကအဲ့လောက်မလွယ်လို့ပဲဒီလိုချင်ပြီးကြာမြင့်နေတာလား
။ဟုတ်ကဲ့ခင်ဗျာ။ကိုစီသူကောင်းသူညိဒီလိုင်းပေါ်မှာခဏနေပေးပါဦးခင်ဗျာ။သွားချင်းချို့ကျွန်တော်ပြန်ဖိတ်ခေါ်ကြပါမယ်။ကိုဒတ်တနာကိုမောင်ဒတ်တနာကြားပါလားခင်ဗျာ။ဆင်းလို့ရပါလားခင်ဗျာ။တူဟုတ်ကဲ့ဆင်းလို့ရပါလား။
ဟုတ်ကဲ့ဟိုကကိုစုကိုစီသူဆင်းလို့ရတဲ့ဆင်းနေကြတာကောင်းပါတယ်။ဒါဆိုရတနာတရားလည်းဟိုထောင်ရတဲ့ NLD ကအဲဒီစစ်တပ်ရဲ့ရောက်ဖို့တော့ဒါစော်စော်ကြီးကိုကျူးစားပါတော့ဒါပေမဲ့လူကောင်လည်းဆိုလို့ရှိရင်စီသူအလုံးအောင်ဆိုင်ရဲဆိုတော့ NLD ကိုကြိုက်ကြတယ်သို့တော့အခုရှိနေတဲ့ပုံစံကအခုဝက်ဆင်းရဲ့ကိစ္စဆလာပြီဒါဝက်ဆင်းရဲ့ကိစ္စမှာလည်းဒါကြီးရဲ့ရှိဆိုတာဒါကိုထိန်းထားပြီးပါပြီနောက်တစ်ချက်ကအော်ဆိုလို့ဆိုချင်အခုရှမ်းပြည်တော်ဝိုင်းနောက်ဆောင်ဆိုလို့ရှိရင် NLD အပါဒီလုံးမျိုးဆက်စည်းခံနေရအလန်လေးကိုဆက်စည်းရဆိုင်ဖို့လိဆွဲချလာလို့ဒါတုံးနေတာလည်းငင်းငယ်ရေးခွဲ့ငင်းငယ်ရေးခွဲ့တယ်လို့လဲကျုပ်လေအဲ့တော့ NLD ပါတီတော့အလျားလေအများကြီးရှိတာလေဟုတ်ကဲ့တော်ဆောင်စစ်ကြီးတက်အလျားတော့အိုကြီးဆိုးကျင်ရတဲ့အခြေအနေကိုရောက်နေတယ်အကြောင်းနေတဲ့ခါကျတော့ဆို NLD ပါတီကခက်ဆက်တက်တွေကိုရောက်သွားတယ်အခုလည်း60တေးရာခိုင်နှုန်း63ရာခိုင်နှုန်းလောက်နိုင်ပြီးတော့ဆက်တက်တွေကိုရောက်သွားပြီးတိုက်အောင်တော့အထက်ကတော်တော်ကိုတည်းတရားခံနေပါတော့ဒီ၆ခုကလည်းကျူးကျင်းလို့ဒါဒီအကွက်ချပြီးတော့အသွင်ဖြစ်နေတာအဲ့တော့ NLD ပါတီတက်ဆိုးရတယ်လေအားကြီးရှိတယ်ဗျာ
ဟုတ်ကဲ့ကျွန်တော်နောက်တူဖိတ်ခေါ်ကြပါလေကိုနေဦးလင်းကြားပါလားခင်ဗျာပြောလို့ရပါပြီဆွနေလို့ရပါတယ်ခင်ဗျာဟုတ်ကဲ့
ကျွန်တော်ပြောချင်တာတော့ခုပညာရှင်တွေဖိတ်ခေါ်တယ်ဆိုတဲ့အတွက်ဝန်တာတယ်အကြောင်းလေးပြောချင်တာပါဆိုလိုတဲ့သဘောကအတက်ပညာရှင်မပါရင်တိုင်းပြည်တည်ထောင်လို့မရနိုင်ပါဘူးနိုင်ငံရေးမှာစေတနာပါတဲ့လူရဲ့အတက်ပညာရှင်တွေရဲ့အသိပညာရှင်တွေရဲ့ပူးပေါင်းပြီးဆောင်ရွက်မှဒါလင်ဒီတိုင်းပြည်ဟာအမြန်ဆုံးဖွံ့ဖြိုးပါမယ်လို့ကျွန်တော်ကတော့ပြောချင်တာပါပဲခင်ဗျာ
ဟုတ်ကဲ့ကိုနေဦးလင်းကျေးဇူးပါခင်ဗျာကျွန်တော်ပင်တန်ဆွေးနွေးသူတွေပြန်ဖိတ်ခေါ်ချင်ပါတယ်ကျွန်တော်ချိန်လည်းသိမ့်မရတော့ပါဘူးကောင်သူငယ်ကိုရင်ဖိတ်ခေါ်ချင်ပါတယ်ကောင်သူငယ်ကြားပါလားခင်ဗျာဟုတ်ကဲ့ကောင်သူခုနကကောင်သူပြောထားတဲ့အထင်းမှလည်းပါပါတယ်ဒီဒေါ့စ်ဒီ NLD ပါတီရဲ့တိစောက်မှုကိစ္စပါဒေါ်စုကအတိအကျတန်လဲလို့ဖြစ်နေတယ်အခုတော့ရွေးကောက်ပွဲမှာဒ ီထက်သမီးရဲ့ရှိတယ်ပြောရဲဆူရဲ့ရှိတယ်တက်ကြွလှုပ်ရှားသူတွေသူဖိတ်ခေါ်ထားတယ်နောက်ပညာရှင်တွေဖိတ်ခေါ်ထားတယ်အဲ့တော့ဒီအနေထားမှာတော့သူတို့စူးစီးတာတော့ပါလာတယ်ဒါပေမဲ့ပါတီတိဆောက်ရေးတကယ်ပါတီတိဆောက်ရေးနဲ့ပတ်သက်လို့ရောအကောင်သူနေဘယ်လိုယူဆပါလဲ
ဟုတ်ကဲ့ဟိုပြောမယ်ဆိုရင်တော့ပါတီတိဆောက်ရေးမှာအားနည်းချက်တွေတော့အများကြီးရှိပါသေးတယ်ဆိုတော့ဒါတွေလည်းကျွန်တော်အဓိကတော့မူဝေဖန်နေမှာဘူးဆိုတော့အထူးသဖြင့်တော့အခုလိုရွေးကောက်ပွဲနီးရဲ့ကာလပေါ့နော်ဒီလိုမျိုးတကားဖွင့်ပေးလိုက်တာလဲဟိုကျွန်တော်အနေနဲ့တော့ထောက်ခံပါတယ်ဆိုတော့အထူးသဖြင့်တော့ NLD အနေနဲ့အခု NLD ကဝင်ပြိုင်မဲ့လွှတ်တော်အမတ်တွေကစိုက်ဆိုင်မှုစီရင်ပညာရမယ်ပေါ့နော်ဆိုတော့ဒီလိုမျိုးစီကံသတ်မှတ်လိုက်တဲ့အပေါ်မှာလဲဟိုပို့ပြီးတော့ကျွန်တော်အနေနဲ့ကြိုးစားပါတယ်ဆိုတော့ဒါပေမဲ့ဟို NLD ပါတီအနေနဲ့တော့အခုလက်ရှိရွေးကောက်ပွဲမှာခုနကဒီကျွန်တော်တို့ဟိုဆွေးနွေးသွားတဲ့သူတယောက်လိုပဲပေါ့နော်ဒီထက်အများကြီးပိုပြီးပြင်ဆင်မှုရှိစေချင်ပါတယ်ဆိုတော့နောက်တစ်ခုကဒီကျွန်တော်တို့အပေါ်မှာရှိတဲ့ဒီအမျိုးသားလွှတ်တော်ပိုင်းနေမဟုတ်ဘဲနဲ့ဒီပြည်နယ်နဲ့တိုင်းလွှတ်တော်ဝန်ကြီးချုပ်ဆိုစသဖြင့်ဒါတွေပေါ်မှာလည်းဟိုတိချာယာရပြီးတော့ဟိုဆောင်ရွက်ကြမျိုးလဲကျွန်တော်နေလဲတော့ဟိုလုပ်ဖို့အကြံပေးပါတယ
်ဟုတ်ကဲ့ခင်ဗျကျွန်တော်ကိုစီသူအောင်မြို့ကိုလည်းမေးချင်ပါတယ်တချင်တော့ဒီအမျိုးသားဒီမစီဖွဲ့ချုပ်နဲ့ပတ်သက်လို့ဒေါန်ဆန်းစုကြည်ကအဓိကလို့ဖြစ်နေရဲ့ဒေါန်ဆန်းစုကြည်ပြီးလို့ရှိရင်ဘယ်ကောင်းဆောင်ကဘယ်သူကကောင်းဆောင်မလဲဘယ်သူကဥဆောင်နိုင်မလဲဆိုရဲမိကွန်တော်တော်များများလီလာသူတွေမေးကြတာရှိပါတယ်အခုတော့88ဘက်ကတချို့ဒီခေါင်းဆောင်ပိုင်းတွေဝင်ရောက်လာပါပြီ NLD ထဲမှာဟိုပါတီတဲတော့မဟုတ်ဘူးခုနပြောလို့ရွေးကောက်ပွဲဝင်ဖို့အတွက်စပြီးတာဆူပြီးတော့ပါတီတဲကိုခြေလှမ်းတွေဝင်လာပါပြီအဲ့တော့ဒီအခြေအနေကကောင်းတဲ့အခြေအနေလို့ပြောနိုင်လားတစိုးတရား NLD ပေါ်မှာရိုက်ခတ်မှုတွေလူတစ်လူဟောင်းဆိုတဲ့တသနာနဲ့ရိုက်ခတ်မှုတွေရှိလာနိုင်လားကိုစီစီအောင်မြင့်ဘယ်လိုယူဆပါလဲ
အမှန်တော့အဲ့ဒါကတော့အစိုးရကြီးကလည်းဟိုဖြစ်ရှိရမယ့်တသနာပါ NLD ကဟိုတကယ်ဆိုရင်တော့ဟိုတခြားသောဟိုဗာလဲကျွေးဝါချမ်းသာတဲ့လူတွေဖြစ်စီပညာရှင်တွေဖြစ်စီအပြည့်အမှာကတော့လို့88လိုမျိုးဟိုအခြားသောအဖွဲ့ကြီးရလူတွေဖြစ်စီအချိန်လုံး CEO ရမှာပါ CEO ပြီးရင်သူ့ပါတီရဲ့ကိုဝင်ရောက်ပြီးတော့မှလုပ်ကင်မှုအတွက်ကိုသူကအချိန်လုံးထိတ်ခေါ်ရမှာပါအဲ့ဒီကနေမှတစ်ဆင့်ပါတီတိဆောက်ရေးတိုင်သွားရမှာပါအလားတူပဲဒီ88အဖွဲ့တွေပါလေဆိုတာလဲအိုရင်းကသာဒီပါတီနိုင်ငံရေးကိုစိတ်ဝင်စားတယ်ဆိုရင်သူတို့မှာရွေးချယ်စရာနှစ်ခုပဲရှိပါတယ်ကိုယ်ပိုင်ပါတီထောင်မလားဥမုံ NLD ပါတီကနေပြီးတော့ပဲနိုင်ငံရေးခီးလမ်းကိုဆက်ကြမလားဒါကြောင့် NLD ပါတီတွေကနိုင်ငံရေးခီးလမ်းကိုဆက်မယ်ဆိုရင်ဒါကျွန်တော်တူးချင်းအမြင်အရဆိုအစိုးရကသူတို့ပါဝင်ပြီးတော့မှအောက်ခြေတိစားဖြစ်ဖြစ်ဒီကိစ္စအဖြစ်ဝင်ပါပြီးတော့မှတစားတဲ့ကြောင်လုပ်ပြီးတော့မှလုပ်ပြန်ဆိုရင်ဒီပါတီတိဆောက်ရေးမှာလည်းဝင်ပြီးတော့မှသူတို့အများကြီးအကျိုးပြုနိုင်တယ်အခုကတော့ဗာပြောပြောဒီကောက်ဝဲကာလာမှာဝင်လာတဲ့ခါကျတော့ဘုရားကပူသားညူပြောတဲ့ပြဿနာတွေဆိုတာကတော့မလွဲမသွေဝင်လာမှာပဲဒါပေမဲ့ဗာပြောပြောဒါကဒီချိန်ကိုရောက်လာပြီကျွန်တော်တို့ဓာရီကိုဟိုအရှိဟိုရှိမှာဖြစ်ခဲ့တဲ့ဟာတွေကြောင့်ဆန်လို့မကောင်းလို့အဲ့တော့အခုလို့ပြောဖို့လိုတာကတော့တခုတည်းပါပဲအဲ့ဒီဝင်ရောက်လာတဲ့လူတွေက NLD ပါတီကကိုယ့်ပါတီဖြစ်သွားပြီးကိုယ့်ရဲ့မိခင်ပါတီဖြစ်သွားပြီးဆိုတဲ့ခါကျတော့ပါတီစီမင်းစည်းကမ်းတွေကိုလိုက်လာပါတီစီမင်းစည်းကမ်းတွေမကောင်းဘူးဆိုရင်ကောင်းအောင်လုပ်ပါအဲဒီပါတီထဲမှာကုနာကပြောလို့ပေါ့ဒေါက်ဆန်းစုကြည်တန်းနဲ့တခြားဟာတွေမဖြစ်ဘူးဆိုရင်တခြားသောအတိုင်းမျိုးစုံဖြစ်အောင်ဒီပါတီကြီးကိုတော့ဝင်လှုပ်ရှားတဲ့ပါတီဖြစ်အောင်လုပ်ရမှာသူတို့ရဲ့တာဝန်ပဲလို့ကျွန်တော်ပြောနာလိုက်ပါတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ Diet Delight Season အချိန်လေးဆစ်တော့လို့ပါအဓိကဆွေးနွေးပေးကြတဲ့ကိုစီသူအောင်မြင့်ကောင်သူငင်းနဲ့ကျွန်တော်တို့ရှင်တွေအားလုံးကိုကျွန်တော်တို့ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာရွေးကောက်ပွဲနဲ့ပတ်သက်လို့ကတော့ကျွန်တော်နောက်ပိုင်း Diet Delight Season မှာလည်းဒါနဲ့ဆက်ဆက်တဲ့ဆွေးနွေးမှုတွေဆက်လုပ်သွားမှာဖြစ်ပါတယ်အခုတော့ Diet Delight Season ဒီမှာပဲကျွန်တော်ကပြေးပါခင်ဗျာအားလုံးကိုကျေးဇူးတင်ပါတယ်